စကိုင်းတိုင်းရဲမှပင်ခရိုင်ကနေမြို့နယ်ထဲကရွာလေးရွာထက်မနည်းကိုစစ်ကောင်စီတပ်တွေဒီကနေ့ဝင်ရောက်ရှာဖွေခဲ့ပါတယ်။အဲ့ဒီလိုရှာစင်မှာတချို့အိမ်တွေကပစ္စည်းတွေကိုဖျက်ဆီးတချို့ကတော့တင်ယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ကနေမြို့တဝိုက်စစ်တပ်ကစစ်အင်အားဖြည့်တင်ပြီးတော့နေမြေရှင်းလင်းရေးလုပ်နေပုံရတဲ့အတွက်လဲဒေသခံတွေထွက်ပြေးပုန်းရှောင်နေကြပါတယ်။တင်းအပြည့်စုံကတော့ထိုင်းအခြေစိုက် VOA သတင်းထောက်မအေးမာကတင်ပြပို့ထားပါတယ်ရှင်။
စကိုင်းတိုင်းရင်းမာပင်ခရိုင်ခမည်မြို့နယ်တွေကမိုးကောင်းရွာဝင်းမနားရွာပြင်ရွာလေးရွာထက်မနည်းကိုဒီကနေ့စက်တင်ဘာလ18ရက်နေ့ကစစ်တပ်တွေဝင်ရောက်ရှာဖွေနေလို့ရွာသားတွေထွက်ပြေးနေရတယ်ဆိုပြီးကဏီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်သူကပြောပြပါတယ
်။မိုးကောင်းရွာလေးကိုပြနေတာပေါ့မှာမိုးနေရတော့အဲ့ဒီမှာနေနေကြရတယ်သူတို့ကပြေးပြေးပြန်ဖတ်တာပါ။သူတို့အိမ်ကြီးကမှဘိုးလိုရတဲ့ဒီပြည်နယ်ရှိတယ်။တခြားဘယ်လိုလဲဒီလိုမှမဟုတ်ပါဘူး။စက်တီကြတယ်။မိုးရွာရဲ့သူချက်ပြီးပါကြည့်ပါအခုလည်းဒီမှာဝန်နာမှာရှိတယ်ဝန်နာရဲ့တောင်ပတ်မှာမကြည့်လို့မှာရှိတယ်အဲသူကအိမ်တိုင်းကိုအများဆုံးဆိုဒီမှာဒီလိုတော့ရှိတယ်သူစားအဘီယူရီဝေါ့ဒီချက်စီလည်းရှိတယ်လို့ဟာဒီကောင်လည်းမူအဲ့ဘက်ကတားလို့ရတယ်ဘာသာပြောလို့တော့တော့ဒီလိုမရှိတဲ့နေရာမှာတော့သူကမပြေးရပါဘူးအခုလည်းဒီမှာမိုးကောင်းရယ်ဝန်နာမကြည့်လို့ချောင်းလို့အော်မကြောက်တော့ဒီတော့မလို့ဒီတော့ကိုယ်တော်လည်းလည်းဒီပေါ့မြေအဲ့ဒီမှာဟိုအဲ့ဒီကကျွန်တော်တနည်းဒီကြီးရှိလာချင်တော့ဖြစ်နေရှိ
ဒေတာကလုံလည်အခွက်တွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်တိုက်ပွဲတွေဖြစ်လို့ရှိတဲ့ကဏီဒေတာတဝိုက်မှာစစ်တပ်ကအင်အားဖြည့်ပြီးရွာတွေကိုဝန်းရှောင်နေတယ်လို့လည်းသူကပြောပါတယ
်ရွာတွေမှာအင်အားကြာနေပြီဟိုလီကျောင်းတိုင်းထဲရေလုံးပို့ပြီးတော့ခုကမှပါလီကျောင်းနေပို့တယ်အဲစစ်နေလို့တို့ပေါင်းတယ်ပြီးအရင်ကပြည်သူတို့ကရက်သားရမှာပေါ်လာမှာအင်းလေးကြောင်ရတော့ပေါ်လာမှာပေါ်လာရင်မှကြောင်တယ်ပေါ်လာရင်ဒါကြောင်တယ်ဒါတော့တော့မဟုတ်ဘူးသူတောက်တယ်ကျွန်တော်ပေါ်လာမိနေတာတောင်းတောင်းတုန်းက
စစ်တပ်တွေဝင်ရောက်ရှာဖွေပြီးမတင်ဟာသူတွေကိုဖမ်းဆီးတဲ့အတွက်ရွာသူရွာသားတွေကစိုးရိမ်ပြီးဖက်ပြေးနေကြရပါတယ်ခဏညွတ်နယ်ထဲမှာဖက်ပြေးနေရတဲ့ဒီရွာသူတို့ကိုကြောက်ကြရတာကတော့
စစ်တပ်ကြီးကတော့သူသင်နေမသင်တော့ဘောနော်အဲ့တော့ဝန်ဆိုင်ပိုင်းဆိုတော့ဘာမှမပါဘူးကံနေကိုတိကျကိုတခုနဲ့ပြေးခဲ့ရတာမှာအဲ့ဒါမှအိမ်ထဲလည်းဝင်ရမှလည်းပြီးပြီပါလေကိုကြီးရပေါ့။ဘာမှလည်းလူတော့တိတ်မရှိပါဘူးမှာအကုန်လုံးပြီးတော့ပြေးကြတယ်။ဒီလည်းမှလည်းအခုလူလူလာတော့ဖမ်းတယ်လေမှာ။ဆက်ပြမှာရောညမနေလုံးကြုံမရှိပါဘူးမှာ
။အခုဆိုရင်ရာဇီဝုဒ္ဓကလည်းသိုးတာကြောင့်မိုးရည်ကြီးထဲမှာပြေးသွားနေရတဲ့ဒေသခံရွာသားတွေအနေနဲ့မိုးကနဲ့အနည်းငယ်ချင်းအစာတောက်စီးဝါးတွေယူသွားကြရင်အဆင်ပြေမယ်ဆိုပြီးကဏီ PDF ကပြောနေပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကရရနဲ့နဲ့ဆွဲကြံပြီးစစ်တပ်နဲ့တိုက်ခိုက်နေကြတဲ့နေရာပတ်ဝန်းကျင်မှာရှိတဲ့ကဏီရင်းမာပင်ပလဲအရာတော်ဝက်လက်ဆတဲ့မြို့နယ်တွေမှာအခုရက်ပိုင်းအင်တာနက်လိုင်းတွေနဲ့ထပ်တောက်ခံရပါတယ်။ဒီနေ့ဒီကံသေးမှာတည်ရှိတဲ့ကဏီမြို့နယ်တဝိုင်းနဲ့နဲ့ဆိုင်တိုက်နေတဲ့ဒေသခံကာကွယ်ရေးတပ်တွေလှုံ့ဆော်နေတာကြောင့်စစ်တပ်ကစီးရဲရှာဖွေဖမ်းဆီးမှုတွေလုပ်နေတာပါ။ကဏီမြို့နယ်တောင်ပေါက်ရွာနဲ့အရင်းကပြည်ဝသားတွေကိုဖမ်းဆီးပြီးအရက်သားဆက်နဲ့ဦးကိုတက်ဖြတ်ခဲ့ပုံရတဲ့အထောက်အထားတွေယူဆောင်တာကပေါ်ထွက်ခဲ့ပါတယ်။ကဏီဒေသဘက်မှာအထူးလိုက်အပြုံလိုက်တက်ဖြတ်မှုကိုစစ်ကောင်စီက၃ချိန်ထက်မနည်းလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကစွပ်စွဲထားပါတယ်။ဒီစွပ်စွဲချက်မှတ်တမ်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအရေးအကိုယ်စားလှယ်ဦးကျော်မုံထွန်းကကုလသမဂ္ဂအကြီးအမှုချုပ်ချံကိုအောက်ကပထမပတ်မှာတင်ပြခဲ့ပါတယ်ရှင်။